မြန်မာနိုင်ငံကဝန်ထမ်းအဖွဲ့အစည်းအရာရှိတွေကြားမှာနိုင်ငံသားကတက္ကသိုလ်အတုတွေကပေးတဲ့ PhD ပါရဂူဘွဲအတုတွေနဲ့အလုတ်လုတ်ကင်နေကြပြီးတလောကလူမှုမီဒီယာပေါ်မှာဒီဈေးပြင်ကြီးစတန်ထွက်လာပြီးနောက်ပိုင်းအငင်းပွားစရာတွေဖြစ်လာပါတယ်မလေးရှားအခြေစိုက် BDS Business School နဲ့ American ကအခမဲ့တက္ကသိုလ်တွေကနေဂုံတူးဆောင်ပါရဂူဘွဲရခဲ့သူတွေနဲ့ပတ်သက်လို့အငင်းပွားဝယ်ဖြစ်နေတဲ့ကိစ္စပေါ်ပြန်လည်သုံးသပ်ပြီးပြည်ထောင်စုရာဒူးဘွန်အဖွဲ့ကလူတို့ကိုရှင်းလင်းပြောကြားသင့်တဲ့အကြောင်းအဲ့ဒီအကြောင်းအကြောင်းတွေကိုလေ့လာဝေဖန်ရေးသားနေသူကိုနေရန်ဦးကပြောပါတယ်ကိုနေရန်ဦးဟာ Oxford တက္ကသိုလ် Flavanic School of Government မှာပြည်သူရေးရာမူဝါဒမဟာဘွဲ့အတွက်စီးပူးနေသလို American Hawaii ပြည်နယ်က Pacific Forum သုတေသနအဖွဲ့မှာလည်းတာဝန်ထမ်းဆောင်နေသူဖြစ်ပါတယ်ကိုနေရန်ဦးကို VOA ကိုကြော်ကြော်သင်းကရန်ကုန်မြို့ကနေဆက်သွယ်မြေမြန်းထားကိုနားဆင်နေပါပြီ
โอเคကိုနေအောင်ကြီးကိုနေအောင်ဦးကဒီမြန်မာနိုင်ငံပြည်ထောင်စုရာဒူးဝန်အဖွဲ့နဲ့မလေးရှားနိုင်ငံခြေဆိုင် EDS Business School ပေါ့စီးပွားရေးအကြောင်းရယ်နောက်တစ်ခါအမေရိကန်ပြည်ထောင်စု Hawaii ပြည်နယ်မှာခြေဆိုင်တယ်လို့ဆိုထားတဲ့အက်ကာမိုင်တက္ကသိုလ်ပေါ့ဒီအကြောင်းအနေနဲ့ပူးပေါင်းပြီးတော့ပြည်ထောင်စုရာဒူးဝန်အဖွဲ့မှာသင်တန်းတွေဖွင့်ပြီးတော့ဟလာကျွန်တော်တို့ဒီပလိုမာလက်မှတ်တွေဒီက Master ဘွဲ့တွေပေးတယ်ဆိုတာနဲ့ပတ်သက်ပြီးတော့ကိုနေအောင်ဦးကဝေဖန်ရေးသားထားတဲ့ဆောင်းပါးတွေကျွန်တော်တို့ဖတ်ရပါတယ်ဆိုတော့ကိုနေအောင်ဦးအဓိကထောက်ပြထားတာကဒီ EDSBusiness School နဲ့ Akaman University တို့ဒီသက်ဆိုင်ရာအတိအမှတ်ပြုအဖွဲ့အစည်းကြီးတွေကနေပြီးတော့တရားဝင်အတိအမှတ်ပြုထားတဲ့အဖွဲ့တွေမဟုတ်ဘူးဆိုပြီးတော့ကိုနေရန်ကထောက်ပြထားတာတွေ့ရပါတယ်ဆိုတော့ဘယ်လိုအကြောင်းအချက်တွေကြောင့်ဒီအကြောင်းတွေဟာစစ်မှန်မှုမရှိဘူးလို့ကိုနေရန်ကထောက်ပြတာပါလဲခင်ဗ
ျဒီလိုပါဗျာတို့နှစ်ကြောင်းပေါ့နော်ဒီကြောင်းတော့ Hawaii ညနေ Akaman University ပေါ့နောက်တစ်ခုကမလေးရှားမှာရှိတဲ့ EDS Business School ပေါ့နိုင်ငံသားမှာတော့ဒီကျောင်းတွေကနေပြီးတော့တို့ဝက်လက်မှတ်တွေပါတယ်ပြီးမှဆိုရင်တို့သက်ဆိုင်ရာအစိုးရကနေပြီးတော့ထောက်ခံချက်ပေးတဲ့ထောက်ခံလို့ဆိုတော့ accredited ဖြစ်တဲ့အစိုးရကအသိမှတ်ပြုတဲ့ recognize ဖြစ်ပါတယ်ဆိုတဲ့ဥစ္စာမျိုးအစိုးရထုတ်ပေးတာမရှိတယ်ခင်ဗျအဲ့တော့ကျွန်တော်တို့ဥစ္စာက Hawaii မှာရှိတဲ့ Akaman University ကိုကြည့်လိုက်မယ်ဆိုရင်သူ့ရဲ့တရားဝင် website မှာဟိုကသူရေးထားခင်ဗျသူတို့တက္ကသိုလ်ဒီ American အစိုးရကနေ American ပညာရေးဝန်ကြီးဌာနနဲ့အသိပ္ပံမပြုပါဘူးလို့ရေးထားပါခင်ဗျ EDS Business School ဆိုရင်လည်းအဲ့လိုပဲကျွန်တော်တို့မလေးရှားမှာရှိတဲ့မလေးရှားအစိုးရကနေအသိမှတ်ပြုတဲ့ဆိုတော့တက္ကသိုလ်စည်းရင်းနေရှိတယ်ဗျာအဲ့ဒီဥစ္စာမှာတွားပြီးတော့ရှာကြည့်မယ်ဆိုတော့သူ့ရဲ့နာမည်တော့မတွေ့ရဘူးခင်ဗျဟုတ်က
ဲ့ဆိုတော့အဲ့ဒီအချက်တွေပြင်တခြားဘယ်အချက်တွေများရှိသေးလဲကိုနေရန်ဦးအနေနဲ့လေ့လာတွေ့ရှိထားသလောက်ဒီအကြောင်းတွေဟာစစ်မှန်မှုမရှိဘူးဆိုတဲ့တန်တရားဖြစ်ပွဲတခြားအချက်လက်တွေဩဘာတွေများရှိသေးလဲဗျာ
တခြားအချက်လက်ဆိုရင်တော့ဥစ္စာကျွန်တော်ကိုယ်တိုင်တွေ့ကြုံပြောမယ်ဆိုရင်တော့ကျွန်တော်ကဟိုဟာဝိုင်မှာနေခဲ့တာခင်ဗျဟာဝိုင်မှာကျွန်တော်နှစ်နှစ်အလုပ်လုပ်ခဲ့တယ်အလုပ်လုပ်ခဲ့တယ်ဆိုတော့အကိုလည်းသိတဲ့အတိုင်းပဲဟာဝိုင်ဆိုတော့တကယ်တော့တိတိလေးဟာပြည်내တိတိလေးပဲလေကျွန်တော်တို့Hawaii မှာရှိတဲ့တက္ကသိုလ်အကြီးတွေဆိုရင် University of Hawaii က Hawaii ပြည်နယ်တက္ကသိုလ်ရှိမယ်။နောက်မြို့လက်ကောင်က Honolulu မြို့လက်ကောင်ကကျွန်တော် Hawaii Pacific University ရှိမယ်။နောက်တစ်ခုက Christian Barlai ကတက္ကသိုလ်တစ်ခုရှိမယ်။နောက်တခြားဒေသ College တွေရှိမယ်။ဒီလောက်ပဲဗျ။အကျန်တဲ့တက္ကသိုလ်တွေကတကယ်ကိုတိတိလေးတွေပဲ။တကယ်ကိုမှတိတိသင်တန်းတိတိလေးတွေပဲပေါ့နော်။အခုပြောနေတဲ့ Akaman University ဆိုရင်အဲ့ဒီတိတိလေးဆိုတဲ့သင်တန်းတွေ level တော့မရှိတော့ကျွန်တော်တွေ့ရတယ်ဗျ။အထူးသဖြင့်က Wikipedia လို့ page လို့ဟာမျိုးမှာတွားကြည့်မယ်ဆိုရင်တော့မှသူရဲ့အစားအဝါရေးသားဖော်ပြမထားဆိုတော့ကျွန်တော်တွေ့ရတယ်ခင်ဗ
ျဟုတ်ကဲ့ဆိုတော့ဒီကြောင်းနေရာဟုတ်ပြီဒီလိုမျိုးသက်ဆိုင်ရာအစိုးရတွေကတရားဝင်အတိအမှတ်ပြုထားတဲ့ကြောင်းတွေမဟုတ်တော့ညာလဲပဲဟာသူတို့ကနေပြီးတော့ပေးတဲ့သင်တန်းတွေသူတို့ကထုတ်ပေးတဲ့လက်မှတ်တွေကဟာစစ်မှန်တဲ့အဆင့်အတန်းရှိတဲ့သင်တန်းမျိုးပညာရပ်မျိုးလက်မှတ်မျိုးမဖြစ်နိုင်တော့ဘူးလားခင်ဗျ
အခုဆိုရင်ဗျာကျွန်တော်ရေးထားလို့ပဲအခုသူတို့ Master Program သူတို့နှစ်နှစ်ပေးနေတဲ့ Master Program ဆိုလဲထပ်ကြည့်လိုက်မယ်ဆိုရင်တွေ့တယ်ခင်ဗျာသူကဘာလဲဆိုတော့အတန်းက100တန်းတက်ရမှာဗျကျွန်တော်တစ်ယောက်က100တန်းတက်ရမယ်နောက်တစ်ခုကဘာဖြစ်လဲဆိုတော့ဒီရုပ်စားကျွန်တော် master project ရေးရမယ်ပေါ့နော်အဲ့တော့ဒီ100တန်းကအတန်း100တန်းကဘယ်လိုတင်လဲဆိုတော့တဒန်းကို3ရက်နှုန်းနဲ့တင်မယ်လို့ရေးထားတာကိုတွေ့တယ်ဗျာတဒန်းကို3ရက်နဲ့ဆိုတော့စဉ်းစားကြည့်ဗျာတကယ်ကိုခက်ခဲတဲ့နံနဲ့ဘာသာရက်တွေတခုကို3ရက်ထဲနဲ့တင်မယ်ဆိုတော့တကယ်ကို quality ကိုကျွန်တော်တို့တကယ်ကိုစိုးရင်ပို့လို့တယ်ပေါ့နော်ဘာသာရက်တခုကို3ရက်နဲ့အပြတ်တင်မယ်ဆိုတော့ကတော်တော်မှတော်တော်ဟိုထိရောက်တယ်လည်းမရှိဘူးဟိုအရေးသေးအဖြစ်နဲ့အမခင်ချက်မရှိဘူးဆိုတော့ကျွန်တော်တွေ့ရနိုင်တယ်ခင်ဗျဟု
တ်ကဲ့ဆိုတော့ကိုနေအောင်ဦးအနေနဲ့ကဒီလိုမျိုးပေါ့လေကိုနေအောင်လိလာထားသလောက်တွေးရှိထားသလောက်မှာဒီလိုမျိုးအရေးသေးအဖြစ်တော့လောက်ကောင်းအတိမတ်ပြမှုအဖြစ်တော့လောက်ကောင်းအရန်အားနေတဲ့အကြောင်းတွေနဲ့ပြည်တော်စုရာဒူးဝင်အဖွဲ့ကအခုလိုပူပေါင်းပြီးတော့သင်တန်းတွေပေးလက်မှတ်တွေပေးလုပ်နေတဲ့အပေါ်မှာတကယ်တမ်းဘယ်လိုဖြစ်တဲ့လို့ကိုနေအောင်ယူဆပါသလဲ
ကျွန်တော်ကဗျာအခုတို့လုပ်နေတဲ့ဒီဟာပြည်တော်စုရာဒူးဝင်အဖွဲ့ကလုပ်နေတဲ့ဒီဟာဝိုင်ရAkaman University ရဲ့ EDS Business School နဲ့သူတို့ ਨੇ တွဲပြီးလောက်တာကျွန်တော်ကတော့ပြန်ပြီးသုံးသပ်ဆွေးနွေးတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်ခုနပြောတဲ့အချက်ပေါ့နော်။နံပါတ်1ကဒီဖွဲ့တွေဒီအာတေချာခိုင်မာမှုလည်းမရှိဘူး။သူတို့နိုင်ငံဆိုးရွားနေပြီးတော့အတိမတ်ပြထားတဲ့တက်တူတွေလည်းမဟုတ်ဘူးပေါ့နော်။
ဒီလိုတခုကသူတို့ပေးတဲ့ပရိုဂရမ်တွေရလဲတတော်မှာရေသွေးအဖြစ်နဲ့ကျွန်တော်တန်ပြန်ရှိပြရှိကြည့်ပြကောင်းတာဖြစ်တဲ့အတွက်အစိုးရအနေနဲ့ပြည်ထောင်စုရာထူးဝင်အဖွဲ့အနေနဲ့ဒီပရိုဂရမ်တွေနဲ့ဒီပေါ်စီတွေနဲ့ပူးပေါင်းဆောင်ရွက်တာကိုပြန်လဲတုံ့တက်ဖို့နောက်လူတို့ရှင်းရှင်းလင်းလင်းပြောပြပေးလို့လုပ်ရပြပါကြောင့်သူတို့ဒီလိုတွေလုပ်ခဲ့တာလဲဘာကြောင့်ရေသွေးဖွင့်မိတဲ့
เบลูอจองเจ็ดตุยจองมาเลลูกูเนี่ยกูแทนเยอะอยู่ซะนี่แหละตุยมิบาดเลยเมชั่วတော့ဖြစ်နိုင်တာဗောတခုကတော့ဒီဟိုဒီဖွဲ့စည်းတွေကစီးပွားရှာတက်တက်အကျိုးမြတ်ကိုတည်တံထားတဲ့အခြေသေးခိုင်မာမှုရှိတဲ့အဖွဲ့တွေကပြည်တွင်းကိုလာတယ်ဗျာညမနိုင်ငံဆိုးရတယ်ပူပေါင်းဆောင်ရွက်ခြင်းနဲ့ဆိုတော့ဖြစ်နိုင်တာနှစ်ချက်ဗောတစ်ချက်ကတော့ကျွန်တော်တို့ပြည်တော်စုရာတို့ဝင်အဖွဲ့ကတကယ်ဘယ်သူ ကျွန်တော်ကပြန်တောင်းဆိုချင်တာတော့ဒါပြည်သူလူထုတို့အတွက်ကိုကျွန်တော်ကပြန်တောင်းဆိုချင်တာတော့ဒါပြည်သူလူထုတို့အတွက်ကိုဒီလိုနေတည်တည်လေးနဲ့အတိအကျတော့တို့ထောက်ပေါ်ပြောဖို့လို့လို့တယ်တို့ဘာကြောင့်ဒါမသိဘဲနဲ့လောက်ခဲ့တာလားဒါမှမဟုတ်ဒီပြည်နဲ့ပဲဆက်ပြီးလောက်တာလားပေါ့ဒီပြည်နဲ့လောက်တဲ့ဆိုရင်တော့ဒါကျွန်တော်တို့စကန်ဒယ်လို့ခေါ်တဲ့နည်းနည်းပြဿနာရှိတဲ့အရှိတစ်ခုပြ
ပြီးကိုနေအောင်နဲ့ဆက်သွယ်မေးမြန်းဖို့ VOA ကပြင်ဆင်နေတဲ့ကာလအတော်အတွင်းမှာပဲပြည်တော်စုရာထူးဝင်အဖွဲ့ဥက္ကဋ္ဌဒေါက်တာဝင်းသိန်းကိုလည်းပဲဆက်သွယ်ထားပါတယ်။ဒါပေမဲ့အခုချိန်ထိတော့ဒေါက်တာဝင်းသိန်းစီကအကြောင်းပြန်ကြားချက်တစ်စုံတရာမရသေးပါဘူးခင်ဗျ။